အညင်ပေါ်စရာဖြစ်နေတဲ့တိုင်ဝမ်ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုသမရစိုင်အင်ဝမ်ကတနင်္လာနေ့မှာပထမဆုံးထိုးနှံခဲ့ပါတယ်။ပြည်သူတွေကကာကွယ်ဆေးစတင်ထိုးနှံပေးတဲ့နေ့မှာပဲသမရကအခုလိုပထမဆုံးဆေးထိုးခံခဲ့တာပါ။ဆေးဖက်ဆိုင်ရာစီကံထိန်းသိမ်းရေးအဖွဲ့ကအရေးပေါ်အသုံးပြုခွင့်ရမထားတဲ့တိုက်ပေအခြေဆိုင် Medical Vaccine Biologics Corporation ထုတ်ကိုဗစ်ကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်လို့တိုင်ဝမ်ကဆေးပညာနဲ့သိပ္ပံပညာရှင်တွေရဲ့စိုးရိမ်မှုတွေတော့ရှိနေတာပါ။ဒါကနယူးဇီလန်နိုင်ငံမှာတော့အင်္ဂါနေ့ထိချမှတ်ထားတဲ့ကိုဗစ်ကာကွယ်ယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတောက်ကြနေအထိဒီကနေ့ပဲရက်တိုးလိုက်ပါတယ်။ကာယောဂါဆက်ပြီးတော့ကူးဆက်ပြန့်နှံ့နေသလားဆိုတဲ့ data အချက်အလက်တွေရဖို့အခုလိုရက်တိုးလိုက်တာလို့ဝန်ကြီးချုပ်ကပြောပါတယ်။တခါတရုတ်နိုင်ငံထုတ် Sinovac COVID ကာကွယ်ဆေးအဓိကထိုးပေးနေတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ဂျကာတာမြို့နယ်လူဦးရေ90ရာခိုင်နှုန်းကျော်ကိုကာကွယ်ဆေးအပြည့်ထိုးထားပြီလို့တာဝန်ရှိသူတွေကမနေ့ကပဲကြေညာပါတယ်။ဂျကာတာမှာလူဦးရေ10တန်းကျော်ရှိပါတယ်။တခါကိုဗစ်တတိယလိုင်းနဲ့ကြုံရတဲ့မြန်မာနိုင်ငံမှာလည်းကျန်းမာရေးဝန်ထမ်းတွေနဲ့အသက်65နှစ်အထက်တွေကိုတရုတ်ပြည်ထောက်ကာကွယ်ဆေးတွေထိုးနှံပေးနေပါတယ်။မြန်မာမှာလက်ရှိချိန်ထိပိုကူသူ3,500ကျော်နဲ့တေဆုံးသူက14,000ကျော်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။